မခင်ပြည်တွင်းအမေရိကန်ပြည်ထောင်စုမှသမ္မတတွေနှစ်ဆင်ပြောလို့ရှိတဲ့ State of the Union နိုင်ငံတော်အခြေပြမိန့်ခွန်းအကြောင်းနည်းနည်းပြောအောင်ဗျာ
။နည်းနည်းပဲကမလဲပြောစရာတွေကအများကြီးပဲမဟုတ်လား။အမေရိကန်မှာကအခုအင်္ဂါနေ့မှာပြောမယ်သမ္မတဥဘာမာရဲ့နိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်ပြီးတော့အားလုံးကစိတ်ဝင်စားနေကြတယ်လေ။ဒါနဲ့အဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းဆိုတာဘလို့ပေါ်ပေါက်လာတာလဲဆိုတာကိုပြောပြပါဦး
။ဟုတ်ကဲ့အမေရိကန်တွေကအင်္ဂလိပ်ကိုလိုနီအောက်ကနေလွတ်မြောက်ခဲ့ပြီးသမ္မတနိုင်ငံထူထောင်နိုင်ခဲ့ပေမဲ့ဗြိတိသျှပါလီမန်ကိုနိုင်ငံတော်အကြီးအကဲဖြစ်တဲ့ဘုရင်တို့ဘုရင်မတို့ကနှစ်စင်မိန့်ခွန်းပြောရတဲ့အစဉ်အလာကိုတော့မပယ်ဖျက်ခဲ့ဘူးခင်ဗျ။အဲဒါကြောင့်အမေရိကန်လွှတ်တော်မှာသမ္မတကနှစ်စင်တိုင်းပြည်ရဲ့အခြေအနေကိုအစဉ်ခံရတာတင်ပြရတာဆိုတဲ့သဘောပါပဲ။အစိုးပိုင်းကတော့သမ္မတတွေကစာရေးပြီးတဝန်လွှာပို့ပြီးအစဉ်ခံခဲ့ပေမဲ့နောက်ပိုင်းမှာတော့လွှတ်တော်နှစ်ရပေါင်းနဲ့နိုင်ငံတော်တရားစီရင်ရေးအကြီးအကဲတွေရှင်းမောက်မှာပါကိုယ်တိုင်လာပြီးမိန့်ခွန်းပြောရတဲ့အစဉ်အလာဖြစ်လာတာပဲလေ
။နိုင်ငံတော်ရဲ့ဥပဒေပြည်ရေးနဲ့တရားစီရင်ရေးမန်တိုင်အကြီးအကဲတွေကိုအုပ်ချုပ်ရေးမန်တိုင်ရဲ့အကြီးအကဲသမ္မတကသူ့ရဲ့လှုပ်ဆောင်ချက်တွေ၊ရည်မှန်းချက်တွေကိုတင်ပြတဲ့သဘောပေါ့နော်
။ဟုတ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဝါရှင်တန်မြို့တော် George Town တက္ကသိုလ်ပေါမောက်ခ Mark Rom ကအခုလိုရှင်းပြထားပါတယ
်။ Presidents have multiple purposes for the State of the Union address.One is they want to lay out their agenda for the upcoming session. But at the same time he's laying out that agenda for Congress, he's also laying it out for the public.
နိုင်ငံတော်သမ္မတအနေနဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောတဲ့နေရာမှာရည်ရွယ်ချက်အတော်များများရှိပါတယ်။ပထမတစ်ချက်ကတော့အခုအသစ်စတင်မဲ့လွှတ်တော်တက်တန်းကာလအတွင်းမှာအစိုးရအဖွဲ့ရဲ့ရည်မှန်းချက်နဲ့လှုပ်ဆောင်ချက်တွေဘာတွေရှိသလဲဆိုတာကိုချပြဖို့နဲ့ဒုတိယချက်ကတော့အစိုးရရဲ့ရည်မှန်းချက်နဲ့လှုပ်ဆောင်ချက်တွေကိုလူလူကပို့ပြီးသိရှိနားလည်သွားအောင်ချပြတဲ့သဘောပါ။လွှတ်တော်အနေနဲ့ကလူလူရဲ့ဆန္ဒတွေကိုပိုပြီးကိုစားပြုရတာမို့လူလူကိုဆွဲဆောင်နိုင်မှုကအရေးကြီးပါတယ
်။ဟုတ်ပါပေါ့။ကျမလည်းပြီးခဲ့တဲ့နှစ်အမေရိကန်မှာစီးပွားရေးကျဆင်းမှုတွေဖြစ်နေခဲ့တဲ့အချိန်ကသမ္မတဥဘာမာရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာပြောခဲ့တာကိုအမှတ်ရမိတယ်လေ
။ While our economy may be weakened and our confidence shaken, tonight I want every American to know this. We will rebuild.We will recover, and the United States of America will emerge stronger than before.
ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးကျဆင်းပြီးယုံကြည်မှုတွေလျော့ချနေတယ်ဆိုပေမဲ့အမေရိကန်နိုင်ငံသားတွေအားလုံးသိဖို့ကကျွန်တော်တို့အားလုံးဟာပြန်လည်တိစောက်နေကြတယ်။အမေရိကန်ပြည်ထောင်စုကြီးတစ်ခုလုံးအရင်ကထက်ပိုပြီးတော့စီးပွားရေးမှာတောင့်တင်းခိုင်မာလာစေရမယ်ဆိုတဲ့အချက်ပါပဲလို့သမ္မတဥဘာမာကပြောသွားတာပါ။ဒါကိုကြည့်ရင်သူ့ရဲ့မိန့်ခွန်းဟာလွှတ်တော်နဲ့တရားစီရင်ရေးကဏ္ဍတွေတွင်မကပြည်သူတွေရဲ့ထောက်ခံမှုကိုရဖို့ရည်ရွယ်တယ်ဆိုတာပေါ်လွင်နေတယ်လေ
။ကျွန်တော်ပြောခဲ့သလိုဟိုးအစောပိုင်းတုန်းကသမ္မတတွေကလွှတ်တော်တွေစီကိုစာရေးပြီးတင်ပြတယ်။နောက်တော့လူကိုယ်တိုင်လာတယ်။အဲ့ဒါကိုသတင်းစာမှာဖော်ပြတယ်။အဲ့နောက်ရေဒီယိုကနေအတန်လွှင့်တယ်။အဲ့နောက်အခုဆိုလို့ရှိရင်ရုပ်မြင်သံကြားအင်တာနက်တွေကပါအချိန်နဲ့တပြေးညီတည်းရုပ်ရောအတန်ရောလွှင့်ပေးနေတယ်ဆိုတော့တိုးချဲ့လာမှုတွေရှိနေပါတယ်။သမ္မတရော်နယ်ရေဂန်လက်ထက်ကဆိုရင်ဒီနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာချီးမွမ်းထိုက်တဲ့သူတွေမှတ်ကြောက်တင်ထိုက်တဲ့သူတွေကိုပါလွှတ်တော်တဲ့အထိဖိတ်ခေါ်ပြီးထည့်သွင်းပြောကြားတာတွေလုပ်လာခဲ့ပါတယ်။ဝါရှင်တန် DC မြို့ဘေးကပိုတိုမက်မြစ်ထဲကိုလေရင်ပြတ်ကျစဉ်ကမြစ်ထဲမှာအေးခဲနေတဲ့နှင်းနေတဲ့ရေခဲတွေအကြားကိုဒဏ်ရာရသူတွေကိုဒိုင်မင်ထိုးပြီးကယ်တင်ခဲ့တဲ့သူရဲကောင်းအမေရိကန်နိုင်ငံသားတဦးကိုသူကပွဲထုတ်ခဲ့ပါတယ်။သမ္မတ George Bush ဆိုရင်လည်းအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေတဲ့ကလွတ်မြောက်စေသူအဖြစ်သမ္မတ Hamid Karzai ကိုကိုယ်တိုင်ဖိတ်ခေါ်ပြီးပွဲထုတ်ခဲ့တာပါ။
ကိုယ်တိုင်လွင်ထွန်းပြောသလိုပါပဲအခုအချိန်မှာရုပ်မြင်သံကြားကပါကြည့်လို့ရနေတာမို့သမ္မတပြောတဲ့မိန့်ခွန်းအတွင်းဘယ်သူတွေကဘလို့အမှုရာနဲ့တုံ့ပြန်ကြတယ်ဆိုတာမြင်ရတော့ပိုပြီးစိတ်ဝင်စားစရာကောင်းတာပေါ့ပြီးခဲ့တဲ့နှစ်သမ္မတဥဘာမာကတရားလွှတ်တော်ရဲ့စီရင်ချက်တစ်ခုနဲ့ပတ်သက်ပြီးသူသဘောမတူကြောင်းပြောလိုက်တော့တရားလွှတ်တော်တရားသူကြီးတူဖြစ်တဲ့ဆမ်မြူအယ်အလီတိုကစိတ်မသက်မသာနဲ့ခေါင်းရမ်းပြနေတာကိုလူတွေအားလုံးရုပ်မြင်သံကြားမှာမြင်ခဲ့ရတယ်လေ
ဟုတ်ပါတယ်နိုင်ငံတော်အခြေပြမိန့်ခွန်းပြောနေတဲ့အချိန်မှာကွန်ဂရက်လွှတ်တော်အတွင်းအဓိကရှိနေတဲ့သူအများစုကတော့ Republican နဲ့ Democratic Party ကိုစားပြုအထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေပါသမ္မတဥဘာမာပြောတဲ့မိန့်ခွန်းထဲမှာပါတဲ့အချက်တွေကို Democratic Party အမတ်တွေကတခဲနဲ့လက်ခုပ်တီးထောက်ခံပြီးမတ်တပ်ရက်ဂုဏ်ပြုကြသလိုတစ်ဖက်မှာလည်း Republican Party ဘက်ကတော့သူတို့သဘောမတူတဲ့ကိစ္စဆိုရင်အသံမပြုလက်ခုပ်မတီးနဲ့ခက်တီတီနဲ့ဒူးဘော်လက်နှစ်ဖက်တင်ပြီးထိုင်နေကြတာကိုတွေ့ရပါတယ်တချို့ကတော့ပါတီဆွဲမထားဘဲထပြီးထောက်ခံတာတွေလည်းရှိပါတယ်အဲ့တော့သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုမျက်ဝါးထင်ထင်ကြည့်ရတာဟာသူတို့ရဲ့အဆိုပြုချက်တွေ၊ရည်မှန်းချက်တွေလွှတ်တော်ထဲမှာဘလောက်ထိအားကောင်းသလဲဆိုတာကိုတထိုင်တည်းတွေးလိုက်ရတဲ့သဘောပါပဲ။လူလူအကြိုက်တွေ့စေမဲ့လူလူကိုအားတက်စေမဲ့စကားတွေဆိုရင်တော့အားလုံးကမပြတ်မကွက်ထောက်ခံရတာပါ
။ The time has come to proceed toward a great new challenge.
ကဘာကြီးပေါ်ကစိန်ခေါ်မှုအစ်တွေကိုရင်ဆိုင်သွားကြပါစို့ဆိုတဲ့သမ္မတရေဂင်ရဲ့စကား
The state of our union is the strongest it has ever been.
ကျွန်တော်တို့နိုင်ငံကြီးထူးထူးခြားခြားတိုးတက်နေပါပြီလို့ဆိုရဲသမ္မတကလင်တန်ရဲ့ပြောကြားချက်
For the first time in two decades, Osama bin Laden is not a threat to this country.
နှစ်ပေါင်း20ကျော်ကာလအတွင်းအမေရိကန်ပြည်တော်စုမှာအိုစမာဘင်လာဒင်ရဲ့ရန်ကပထမဆုံးအကြိမ်ချုပ်ငြိမ်းသွားပါပြီလို့ဆိုခဲ့တဲ့သမ္မတဥပမာရဲ့ကြီးညာချက်စတာတွေဟာနိုင်ငံတော်အခြေပြမိန့်ခွန်းတွေရဲ့အစိတ်အပိုင်းတွေဖြစ်ပါတယ်ခင်ဗျာ။